မြန်မာနိုင်ငံရဲ့ရှေ့ဆက်သွားနေတဲ့ပြည်ပြင်ပြောင်းလဲရေးတွေအပေါ်မှာစိုးရိမ်ပူပန်မှုတွေရှိနေတယ်လို့ HRW လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကြီးကပြောလိုက်ပါတယ်။မြန်မာနိုင်ငံရဲ့လက်ရှိပြည်ပြင်ပြောင်းလဲမှုတွေဟာနိုင်ငံတကာရဲ့ပိတ်ဆို့ဒဏ်ခတ်မှုတွေရုတ်သိမ်းသွားစေရုံလောက်ပဲလုပ်တဲ့ဒီပြည်ပြင်ပြောင်းလဲမှုတွေဖြစ်မြင်တယ်လို့ HRW ရဲ့အာရှဆိုင်ရာတာဝန်ရှိသူက VOA မြန်မာပိုင်းကိုပြောဆိုခဲ့တာဖြစ်ပါတယ်။2012ခုနှစ်ဆိုင်ရာ HRW ရဲ့လူခွင့်ရေးအစီရင်ခံစာမှာမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ HRW ကိုကိုကျော်တိန်ခါကဆက်သွယ်မေးမြန်းထားတယ်ဆိုတော့အကြောင်းစုံကိုသိအောင်ပြောပြပေးပါရှင်
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံရဲ့လူခွင့်ရေးတိုးတက်မှုအခြေအနေဟာနိုင်ကြနေစေပဲလို့2012ခုနှစ်အတွက် HRW လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကြီးကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာပြည်အရှိတ်အချမ်းကတိုင်းသားလက်နက်ကိုင်အုပ်စုတွေနဲ့အပြစ်ခတ်ရစဲရေးသဘောတူညီမှုရရှိခဲ့ပြီးတဲ့နောက်အဲ့ဒီဒေသတွေကမြန်မာအစိုးရတပ်တွေနဲ့တိုင်းသားလက်နက်ကိုင်အုပ်စုတွေကြားတိုက်ခိုက်မှုတွေကြော်ပါသွားခဲ့ပေမဲ့မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်မှာတော့မြန်မာအစိုးရတပ်တွေနဲ့ KIA တပ်တွေကြားတိုက်ပွဲတွေကဆက်ပြီးပြင်းထန်နေသေးပဲလို့အစိုးရကစာမှာဖော်ပြထားပါတယ်။ကချင်ပြည်နယ်အတွင်းတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေကြရတဲ့ဒုက္ခသည်တွေကိုကူညီဖို့နိုင်ငံတကာကြက်ချီနီအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂဆိုင်ရာအဖွဲ့အစည်းတွေဒုက္ခသည်တွေစီတွားရောက်ကူညီခွင့်ကိုလည်းမြန်မာအစိုးရဘက်ကခွင့်မပြုခဲ့ဘူးလို့လည်း HRW လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ရဲ့အာရှရေးရာတာဝန်ရှိသူ John Fifton ကပြောပါတယ
် Dealing with the violence in Arakan State promoting peace negotiations in ethnic areas including with Kachin and facilitating access by the Red Cross and the UN High Commissioner for Human Rights to set up an office
ရခိုင်ပြည်နယ်မှာဖြစ်ပေါ်ခဲ့တဲ့ပြည်ပခါတွေပေါ်တုံ့ပြန်ဖြေရှင်းတာကချင်ပါဝင်တိုင်းရင်းသားဒေသတွေမှာငြိမ်းချမ်းရေးနဲ့ညှိနှိုင်းဆောင်ရွက်မှုတွေတိုးမြှင့်မှုအဲ့ဒီဒေသတွေမှာရှိတဲ့ဒေသခံတွေစီကိုချက်ချင်းဒီအဖွဲ့တွေနဲ့ကုလသမဂ္ဂဒုက္ခသည်များဆရာမမင်းကြီးယုံဖွင့်ခွင့်ပြုဖို့အကူအညီပေးမယ်ဆိုတဲ့ကိစ္စတွေကလက်တွေ့ဖြစ်မလာသေးပါဘူးလွန်ခဲ့တဲ့နှစ်လလောက်တုန်းကသမ္မတဥပမာမြန်မာပြည်ကိုသွားတော့ကမြန်မာအစိုးရအနေနဲ့ပြုပြင်ပြောင်းလဲမှုတွေဆက်ပြီးလုပ်သွားမယ်လို့ပြောခဲ့ပါတယ်ဒါပေမဲ့သူတို့လုပ်တဲ့ပြုပြင်ပြောင်းလဲမှုကမြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့ပိတ်ဆို့တံခတ်မှုတွေရုပ်သိမ်းသွားစေရုံလောက်ပဲလုပ်တဲ့ပြုပြင်ပြောင်းလဲမှုတွေဖြစ်ပါတယ်သူတို့တကယ်လုပ်ရမယ့်ဟာကိုအပြည့်တိုင်လုပ်ချင်တဲ့စန္ဒမြန်မာအစိုးရမှရှိဖို့မရပါဘူးရှိဆက်သွားနေတယ်ဆိုတော့မြန်မာအစိုးရရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့စိုးရိမ်မိပါတယ
် HRW လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ရဲ့အာရှဆိုင်ရာတာဝန်ရှိသူ Mr. John Fifton ပြောသွားတာပါမြန်မာအစိုးရနဲ့ကချင်တပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေကြောင့်2012ခုနှစ်အတွင်းမှာပဲဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတဲ့ဒုက္ခသည်ရေအတွက်ဟာခံမှန်းကြီး9000လောက်ရှိတယ်လို့ HRW လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ရဲ့အစီရင်ခံစာကဆိုပါတယ်ဒါအပြင်မြန်မာနိုင်ငံထဲမှာပြိပခတွေကြောင့်ထွက်ပြေးတိမ်းချောင်နေကြရတဲ့ဒုက္ခသည်အရေအတွက်ဟာ9သိန်းခွဲကျော်ရှိတယ်လို့ HRW ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒီအခြေအနေတွေအပြင်2012ခုနှစ်ထဲမြန်မာနိုင်ငံမှာမီဒီယာလွတ်လပ်ခွင့်တွေရှိလာပြီမဲ့လို့မီဒီယာတွေပေါ်တင်းကျပ်တဲ့ဥပဒေတွေရှိနေတုန်းပဲလို့ HRW အစီရင်ခံစာမှာဖော်ပြထားပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့လဲ Mr. John Fifton က
Well it's you know there's still problems I mean there are many many laws that make that criminalize or regulate the free expression of ideas. You know, you have the Unlawful Associations Act, the Electronics Act, the State Protection Act, the Emergencies Provisions Act. So, you know, a lot of these laws need to be
reformed. ကျန်တဲ့နေရာကရှိနေတော့မှာလွတ်လပ်စွာထုတ်ဖော်ပြောဆိုတာကိုယာဆွေးမှုနဲ့ပုံမှန်တက်ပြီးတော့တရားစွဲနိုင်တဲ့ဥပဒေတွေလည်းရှိနေတော့မှာတရားမဝင်သင်အဖွဲ့ချင်းချင်းဆိုင်ရာဥပဒေနဲ့ Electronic ဥပဒေဆိုတာလည်းရှိနေတော့မှာပြီးတော့ရေးပေါ်အုပ်ပရေတွေအဲ့ဒါတွေအားလုံးကိုပြုပြင်ပြောင်းလဲဖို့လိုပါတယ်ပြုပြင်ပြောင်းလဲရေးတွေလုပ်နေတယ်လို့အစိုးရကပြောနေပေမဲ့လွတ်လွတ်လပ်လပ်ဆန္ဒထုတ်ဖို့သူတွေကမကြကနဆူသလိုဖန်ဆီးမှုတွေလည်းရှိနေတော့မှဒါတွေကတကယ်ပြဿနာတွေပ
ါမြန်မာနိုင်ငံကပြည်ပခအခြေအနေတွေမီဒီယာလွတ်လပ်ခွင့်တွေနဲ့ပတ်သက်ပြီးအားနည်းချက်တွေကို HRW ရဲ့စီရင်ခံစာမှာထောက်ပြထားပေမဲ့ပြည်ခဲ့တဲ့နှစ်အတွင်းသမ္မတဦးသိန်းစိန်အနေနဲ့ပြည်ပရောက်တိုက်ခိုက်အင်အားစုတွေကိုပြည်တွင်းထဲကိုပြန်လာဝင့်ပြုခဲ့တာတွေနိုင်ငံရေးကျင်းသား400နီးပါးကိုသမရရဲ့လူငယ်ချင်းသာကွင်းနဲ့ပြန်ပြီးလှူပေးခဲ့တာတွေကိုလည်းမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေကတိုးတက်မှုအဖြစ်နဲ့လည်းဖော်ပြထားပါတယ်။ဒါပေမဲ့နိုင်ငံရေးကျင်းသားတွေထောင်ထဲမှာယာနဲ့ချီပြီးကြံရှိနေသေးတဲ့အကြောင်းလဲ HRW ရဲ့အစီရင်ခံစာမှာရေးသားထားပါတယ်ခင်ဗျာ။